စီးတင်းမာနေစေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်ကိုမြို့နယ်မှာတော့အင်တာနက်ဒေတာသုံးဆွဲမှုတွေကိုယာယီဖျက်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။တချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့အစောပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်တင်မောတစင်းတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MPT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရည်ရည်ရဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသွယ်ဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါဥတီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းချီကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်တောက်ရကြတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခလုံးမြို့နယ်ပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ချက်ခင်လိုက်ရပြီဟူပါလေအဲအဓိကတော့သူတို့စိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခလုံးမြို့နယ်ပေါ့နော်ပူပြီးတော့ပေါင်းတော့ရသေးတော့ပုံလို့ကျော်နေပြကြောက်တော့မြောက်ဦးပေါ့ဒီစစ်တရေဝိုင်းခလာကနေတခါလေးဟိုတော့လောက်တာထင်တယ်သူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲ့လိုလောက်တာလို့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်တို့ပြည်သူလူထုအများကြီးတုံးနေရကဘာကြီးနဲ့အဖြစ်တွေဖြစ်လိုက်တယ်လို့ဖြစ်တယ်ဒီစစ်တရေကွယ်ရကြီးဟာကျွန်တော်တို့ပြည်သူအပူလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အဖြစ်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေယာယီဖျက်ဆောက်ဖို့ညွှန်ကြားထားတယ်ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနက VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံပြည်သူခဲ့ခြင်းမရှိခဲ့ပါဘူးအင်တာနက်ဆက်သွယ်မှုတွေယာယီဖျက်ဆောက်ဖို့ညွှန်ကြားခံခဲ့ရတဲ့ Telenor ကုမ္ပဏီကတော့ဇွန်လ23ရက်နေ့ည10:00နာရီကစဖျက်ဆောက်ခဲ့ကြောင်းနဲ့ဆက်သွယ်ရေးဥပဒေကိုကိုးကားဖော်ပြထားတဲ့ညွှန်ကြားချက်မှာပိတ်ဆိုင်ထားတဲ့အကြောင်းရင်းကိုတိတိကျကျရှင်းပြမထားတဲ့အတွက်ရှင်းလင်းချက်ရဖို့တောင်းခံထားကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့အချိန်မှာစာနာမှုလုပ်ငန်းအတွက်လိုအပ်ချက်ဖြစ်တဲ့ဆက်သွယ်မှုတွေရှိနေဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။အင်တာနက်လိုင်းဖြတ်တောက်မှုနဲ့ပတ်သက်လို့သမ္မတသတင်းမှပြည်ညာရေးဘက်တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စီရေလှုပ်ရှားမှုတွေ၊လူခွေရေးချိုးဖောက်မှုသတင်းတွေ၊အင်တာနက်လူမှုကွန်ရက်တွေကနေတစဉ်ပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါတယ်။ဒေသတွင်းမှာကူညီပေးရေးလုပ်ငန်းတွေလုပ်ကနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွေးမှုကုစစောသုံးကတော့လက်လက်ကန်တိုက်ပွဲတွေနဲ့ဆန္ဒမှုအကူအညီတွေလိုအပ်နေတဲ့အချိန်ဒီမှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ်
ဒီမိုကရေစီတွားတဲ့ခက်မှာတော့ဒါလုံခြုံရေးဖိုက်တဲ့တိကျတော့မဟုတ်ဘူးပေါ့နော်။တော်တာကကြတော့ဒီမိုကရေစီစင်းနေနေမကန့်ညီဘူး။ဒါတို့ကဒီဒီတိုင်းလည်းတော့တရင်ချင်းနဲ့ယာယီပိုင်ခွင့်ပတ်တာကိုလည်းပြင်ဆင်လိုက်ရင်ချူပေါ်လို့ဒီလိုပဲကျွန်တော်မြင်နေလေ။ဒီလိုနဲ့ဒါတရင်အဘော်ဘယ်ပဲသူကကနိုင်လို့ဒီလိုတော့ကျွန်တော်မြင်နေလေ
။အခုလိုအင်တာနက်လိုင်းဖြတ်သောက်ထားမှုကြောင့်ဒီလားတွင်ခက်ခဲရှိလာမဲ့အချိန်တွေကိုရခိုင်ပြည်နယ်လွှတ်တော်ကနေတစ်ဆင့်တင်ပြသွားမယ်လို့လည်းလွှတ်တော်ဥက္ကဆာဦးစံကျော်လှကပြောပါရယ်
။ဒီလိုရေနည်းနည်းလူမှုရေးရှိတာပေါ့အဲ့လိုကိုယ်စီစီစဉ်မှုကဆောက်တော့ဖို့လာဖို့ကျောင်းဆက်ဆက်ပြီးတော့ကျအဲ့လိုဆက်ကြည့်ကြတယ်ဗျာ။အင်တာနက်လိုင်းကိုတကယ်တမ်းအဲ့ဒီလိုကျွန်တော်တို့ဆက်တော့ခေါ်တော့ကျွန်တော်တို့တောင်းဆိုရမှာပေါ့။ဒါမလုပ်ဖို့တော့ကျွန်တော်တို့ကပြောင်းမပြောရမှာ
ပဲ။စချင်းထဲမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တပ်မတော်ရေသတင်ပေါ်တစ်စင်ပြစ်ခတ်ဆိုက်ဆိုက်ခံရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရတယ
်။စစ်တွေကကျွန်တော်စိုက်ရိုးကြကောင်းအဝမှာကြောက်ခါထားတယ်ကျွန်တော်တတ်မတော်ကြီးအဆက်တမောတင်းကိုဒီကျန်းတက်တောင်းနေတယ်မနေ့3နာရီလဲလောက်ကဆရာခွန်မီကရှော့တိုက်ထုံးနဲ့လာပြစ်ပါတာရှိတယ်ဆရာတမောကအီကဲနေရေးပြီးဆွတ်ကျက်ထားတဲ့တမောပေါ့ဒီတိုင်းမရှိရဲ့ဘယ်လိုစစ်ပြီးဒီထိခိုက်မှုရှိတယ
်ဒီတိုက်ခိုက်မှုကြောင့်တတ်မတော်ကြီးရင်ကိုယ်ထဲပိုင်းအနေငယ်ထိခိုက်ပျက်စီးသွားပြီးစစ်တီတချို့ထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်ကလတားမြေဝနေစိုက်ရိုးကြချောင်းမှာရန်နာထားတဲ့ရေသက်ပိုင်ဆွဲတင်မော်တစီစိုက်ခိုက်ခံရပြီးသမတော်ကလည်းလက်လက်ကြီးတဲ့နဲ့ပြေကတ်မှုတွေရှိခဲ့တယ်လို့အနောက်တကားဒေသအကူကြီးဆောက်ဆောင်ရေးဖွဲ့ကောင်းဆောင်စစ်တွေမြုပ်ကန်ဦးအောင်သေးကပြောပါတယ
်ဒီနေ့မနေ့ပတ်ပေါ်တော့ကလတားမြေအဝလည်းဒီအဲ့နားမှာရေသက်စခန်းရှိတယ်အဲ့မှာရေတင်မော်တွေပါလို့ရှိတယ်လေရေသက်တင်မော်ကိုပြေကတ်ခံရတဲ့ရေသက်ကနေတော့ပြန်ပစ်လို့ဒီမှာရော်တဲမှာတော့လက်လက်ကြီးကြီးရတွေပါလို့ကြားတဲ့အင်တွေလည်းရှိတယ်ကြီးတော့ရော်လို့ခေါ်တယ်အဲ့ရော်အဲ့တော့မလဲပိုင်းတော့ interesting office ကတော့ကျွန်တော်တို့ကြားမိနေပြီဗျာ
ဒီခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေတွင်အရသာတည်ဆုံမှုတွေဖန်ဆီးမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းစွပ်စွဲခံနေရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်ရာစုပ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ